အီရန်နဲ့အီရတ်နိုင်ငံတို့အကြားကတောတောင်ထူးထပ်တဲ့ဒေသမှာအင်အားပြင့်ထန်တဲ့ငလျင်တစ်ခုတနင်္လာနေ့ညနေခင်းကလှုပ်ခတ်ခဲ့ပြီးဒီကနေ့အင်္ဂါနေ့ကိုဝန်ထမ်းချင်းနေ့အဖြစ်သတ်မှတ်တယ်လို့အီရန်ဆိုတာကကြေညာပါတယ်ပြင်းအား 9.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးတော့နောက်ဆက်တွဲတုံ့ခါမှုတွေလည်းတော်တော်များများရှိခဲ့လို့လူ400ကျော်သေဆုံးပြီးတော့9000လောက်ထိခဲ့တဲ့ရတဲ့ရခဲ့ပါတယ်အီရတ်ကတရားဝင်ထုတ်ပြန်တဲ့သတင်းတစ်ခုမှာတော့အီရတ်နိုင်ငံသားအနည်းဆုံး9ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်အီရန်နိုင်ငံကောင်းဆောင်အယာတိုလာအလီခါမေနီကငလျင်ဒေသကိုအစိုးရနဲ့စစ်ဘက်ကူညီရေးအဖွဲ့တွေချက်ချင်းဆီလွတ်ခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းအရေးပေါ်လူနာတင်မော်တော်ယာဉ်တွေခွဲစိတ်ကုသမှုပစ္စည်းတွေနဲ့အတူအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တခုကိုဆီလွတ်ထားပါတယ်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်ဟာဘီဒီကလည်းကျန်းမာရေးနဲ့ကူညီရေးလုပ်ငန်းတွေကိုငလျင်ဒေသမှာလိုသလောက်လုပ်ပေးကြဖို့အမိန့်ထုတ်ပြန်ထားပါတယ်ငလျင်တန်ခံရသူအများစုကတော့အီရန်နိုင်ငံကမက်ရှာပြည်နယ်ဆပ်ပိုအယ်ဇဟပ်မြို့ကလူတွေဖြစ်ပါတယ်ငလျင်နယ်ကြောင့်တယ်လီဖုန်းနဲ့လက်ဆက်မီးတွေပြတ်တောက်နေလို့ကူညီကယ်ဆယ်ရေးသမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်